ချက်ခန့်ကြီးနဲ့မင်းပြမြို့နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့အေအေတို့အကြားတိုက်ပွဲတွေကြောင့်အရက်သား6ဦးထက်မနည်းသေဆုံးပြီး9ဦးဒဏ်ရာရခဲ့တဲ့အကြောင်းဒေသခံအကူအညီပေးရဖွဲ့တွေကပြောပါရယ်တိုက်ပွဲတွေကြောင့်ရာနဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ဆွံခွာထွက်ပြေးခဲ့ကြတာပါမင်းပြမြို့နယ်ကစစ်ရေးတင်မာမှုနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VO
မနေ့ညနေပိုင်းကစစ်ဘေးရှောင်ရွာသားတွေခုတ်လုံရဘုံကြီးကျောင်းတွင်လက်နက်ကြီးကြီးကြားရောက်ပေါက်ပွဲခဲ့လို့ရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်တန်ရာရရွာသားတွေကိုမင်းပြားစေးယုံနဲ့စစ်တွေစေးယုံမှာစေးကုသနေတာဖြစ်ပြီးသူတို့ရဲ့ကျမ်းမာရေးအခြေအနေတိုးတက်မှုရှိနေတယ်လို့မင်းပြားမျိုးကျမ်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်စစ်တွေရောက်သွားတဲ့နေရာလေးအဆင်ပြေတယ်တန်ရာပြင်းလို့ရောက်သွားတဲ့သူတို့လေးနည်းနည်းဆက်တာတော့မှုရတယ်ဒီမှာမင်းပြားစေးယုံမှာရှိတဲ့လူတွေသူနေတာနိုင်တာတို့နည်းနည်းဖြေကြည့်တော့မင်းပြားစေးယုံမှာ9ဦ
းသေဆုံးသွားတဲ့ရွာသား6ဦးကတော့ဒီကနေ့မင်းပြားမျိုးနဲ့တုတ်သွားမှာတကြုံခဲ့တယ်လို့လည်းသူကဆိုပါတယ်တိရခန့်ရွာသားတွေကတော့တမတော်ကနေလက်နဲ့ကြီးနဲ့ပြစ်ခတ်တယ်လို့ပြောဆိုပေမဲ့ဒီပြစ်ခတ်မှုမှာနှစ်ဖက်သက်ဖွဲ့ကြားစိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်။အနည်းကကျွန်တော်တို့သက္ကထာဝင်းကျင်တာမှာပြည်တွင်းဖြစ်တဲ့အပေါ်မှာသက္ကထာစီးပါတယ်ကနေပြောမှာကအေးကြောင်းကြီးရွာတွေကဒီလိုပဲရွာကိုခြေချံပြီးတော့မှပြစ်တဲ့အခါမှာသူပြစ်ကူပြစ်ဖြစ်တာပေါ့။ရွာသားတွေကြံရတယ်လို့လည်းကျွန်တော်တို့ကြားတယ်ဒါပေမဲ့ရွာုံခြေကံကြီးဖြစ်တဲ့အကြောင်းကိုလို့သူပြစ်ကိုပြီးဖြစ်တဲ့အခါမှာဟာလာဘယ်ဒီကြောင့်မှန်နေပါ냐ဆိုတော့ကျွန်တော်တို့ကဒါတော့ဘာသာနာပြောနိုင်
တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီနေ့မနေ့မှာမင်းပြမျိုးတွင်စပရာနဲ့ဘိတ်တောင်ကြီးရွာကစစ်ဆောင်300ခန့်ရောက်ရှိနေတယ်လို့ဦးသိန်းထွန်းကဆက်ပြောပါတယ
်မင်းပြမျိုးမှာစစ်ဆောင်မနေ့ကရောက်တာဒီနေ့မနေ့ကရောက်တာဆိုရင်300နီးကပါးဖြစ်နေစပရာရောရဲ့ဘိတ်တောင်ရဲ့အားအားကပါပါတယ်မင်းပြနေမှာလေးကြည့်ရဲစေတနာရှင်လူကျင်တွေကပေါင်းပြီးတော့တွေ့မှတ်တာသားတယ်ညနေအောင်ကြိုးရင်းမကစီမံပြီးတော့သူတို့ဟိုတာရဲတာရဲကိုလည်းဆောင်ရွက်ပေးတဲ့နေတယ်
ဒါပြင်ကြံရှိတဲ့ရွာသားတွေနဲ့မင်းဖူးကျေးရွာကရွာသားဆောင်ကျော်ဟာလေမင်းပြမျိုးရဲ့မြောက်ဖက်မိုင်30กว่าမှာရှိတဲ့ပလဲတောင်ရွာဘက်မှာစစ်ပေးသိမ်းဆောင်နေရတယ်လို့မင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုဆက်လက်ဦးစစ်နိုင်ကပြောပါတယ်
တယ်လေလူကမင်းဘူးပဲထွက်ပြေးတယ်မင်းဘူးကလည်းမင်းဘူးကလည်းဆက်ပြီးထွက်ပြေးတော့ဖြတ်ပစ်ပလဲတောင်ပဲရောက်သွားမင်းဘူးကလည်းဆက်ပြီးဒနေရဲရတော့လူတစ်ဆောင်တော့ပေါ့ဆောင်လာတဲ့ပင်နဲ့ရောက်နေတော့ပေါ့ဒီကူကူကိုပဲကြည့်ကြတယ်မြို့နဲ့ခလာရဲတော့တကယ်ကို
မနေ့ကညနေပိုင်းမှာမြောက်ဦးမြို့နယ်ညောင်ပင်လှကျေးရွာဘက်မှာစစ်လက်ကျန်ဘုံပောက်ွဲလို့ရွာသားတို့တိတ်ဆုံးပြီး3ဦးတန်ရရရှိခဲ့တယ်လို့ညောင်ပင်လှရွာခံလူကပြောပါတယ်
။မောင်ရင်တော့ခုတာနဲ့တောင်သားမှာမိုင်းပြေးလို့မိုင်းတလုံးရခဲ့တယ်အဲ့ဒါကိုရောပြင်းသားမှာလည်းဒါနဲ့အဲ့မိုင်းကိုခောက်ကြည့်တာကွဲတော့တယ်လေ။ခောက်ကြည့်တဲ့လူကတော့ပြေးရော့။အေးမိမလည်းတရားရတယ်။နောက်2ယောက်လည်းတရားရတယ်ပေါ့။အိမ်မှာ3ယောက်ကတရားရတယ
်။ဆိုလာ3ရက်နေ့ညနေပိုင်းကကင်းရခုချာသွားစဉ်တောင်ချင်းချင်းမှာမပောက်ကွဲသေးတဲ့ဘုံဒီသလုံးကိုတွေ့ရှိလို့ဓာတ်နဲ့ခြေခောက်ကြည့်ရကနေဘုံဒီပောက်ကွဲခဲ့ပြီးဦးဝင်းလိုက်ဆိုသူကနေတိတ်ဆုံးသွားတယ်လို့အမျိုးသမီး3ဦးကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိသူတွေကိုညှပ်သွင်းခြင်းမြောက်ဦးစေယုံကိုပို့ဆောင်ပေးခဲ့ပြီးအခုသူတို့ရဲ့ကျမ်းမာရေးရှင်တွေစိုးရင်ဆရာမရှိတော့ဘူးလို့မြောက်ဦးမြို့နယ်စေယုံကဒေါက်တာခင်မောင်ရင်ကပြောပါတယ်။
ကျောင်းဆင်းရတော့ယူတီသုံးယောက်ရောက်ပါတယ်။နေချင်းနဲ့တယောက်ကတော့နည်းနည်းလေးတွေးတွေ့များလို့ကျွန်တော်တို့မင်းကတော့ကုသမှုပေးပြီးတော့ဒီမနေ့တော့အခြေအနေပြန်တည်နေတော့တယ်သူ။ကျန်တဲ့နှစ်ယောက်ကတော့ဟိုလုံးဝကောင်းတယ်။ခင်းကြီးတဲ့နေရာမှာယူတာတယောက်တည်တယ်လို့ကြားပါတယ်။ဒါပေမဲ့ဆေးကတော့အလောင်းအောင်လို့ယူတာတော့မရှိပါဘူး
။ဘုံဒီကောက်ရတဲ့နေရာဟာလက်နက်ကင်ဖွဲ့တွေအခြေပြုနေထိုင်ထားတဲ့နေရာလည်းဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်အေအေလက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားမှုအတွင်းအရသာထိခိုက်တေဆုံးမှုတွေများပြားလာနေပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒီလိုအရသာတွေထိခိုက်မှုတွေကိုတော့လက်နက်ကင်ဖွဲ့စည်းတွေဘက်ကရှောင်ရှားပြီးတာဝန်ယူသင့်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ်
။အားလည်းပြည်သူနှစ်ဖက်တိုက်ပွဲပဲဆိုဆိုဒီကတော့နှစ်ဖက်ကြားမှာဖြစ်ကြမဟုတ်ဘူးမင်းကတော့အဲ့လိုဟာမျိုးတွေကတော့ဆောင်စားတဲ့နေပေါ့ဗျာတစ်ခက်တည်းဘက်တာဝန်ရှိတဲ့ဘက်ကနေပါတယ်ဆိုလည်းတာဝန်ယူတဲ့နေဘက်ကဖြစ်တယ်လေဆုံးကဖြစ်စင်မှုလို့ပေါ့ဟောတော့ရေးချင်လို့နောက်ဒီလိုမျိုးအပြည့်အဝဒီလိုတွေမဖြစ်အောင်တာဝန်ရှိတဲ့ဘက်ကနေတားဆီးဖို့အရေးယူဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်
မြမသမတော်နဲ့ရခိုင်အေအေလက်နက်ကင်ဖွဲ့တို့စီရင်သိမ်းမှမှုဖြစ်စဉ်တွင်အရသားတွေကိုပြင်းမထားတိုက်ခိုက်မှုတွေရှိလာနေခဲ့တာပါပြီးခဲ့တဲ့မေလဆန်းကကြောက်တန်းရွာရွာသား300နီးပါးကိုစစ်တပ်ကနေဖမ်းဆီးထားစဉ်တွင်ညပိုင်းပြစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးပြီး7ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်ပောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့အသက်70နှစ်ရွယ်ကျောင်းလူသူသေဆုံးပြီး70နှစ်အောက်ကလေးငယ်3ဦးနဲ့လူကြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ If Lena Toyanigale, Buddha
Nine go aim machine.